မြန်မာလူလတ်ရေးရဲ့ဖခင်တွေရဲ့ကျေးဇူးတရားကိုလူငယ်မျိုးဆက်သစ်တွေသိရှိမှပဲဒီလူလတ်ရေးအနှစ်သာရကိုတန်ဖိုးထားကြမှာဖြစ်တာမလို့အခုလိုဒီအာဇာနီနေ့အခမ်းအနားတွေကိုနိုင်ငံတော်အကြီးအကဲတွေကိုယ်တိုင်ဥဆောင်ပြီးတော့တက်ရောက်ပြုလုပ်သင့်တယ်ဆိုပြီးတော့နိုင်ငံရေးခေါင်းဆောင်တွေကပြောပါတယ်အခုဆိုရင်ပဲဒီအစိုးရသစ်တက်လာပြီးနောက်ပိုင်းမှာပထမဆုံးအချိန်နဲ့ဒုတိယသမ္မတဆိုင်းမောက်ခိုင်ကိုယ်တိုင်ကလည်းဒီနေ့အာဇာနီနေ့အခမ်းအနားကိုတက်ရောက်မယ်ဆိုပြီးတော့အစိုးရကနေပြီးတော့တင်ပြကြေညာထားတာရှိပါတယ်ဒီအာဇာနီနေ့အခမ်းအနားကိုရန်ကုန်မြို့မှာအခုလိုနိုင်ငံတော်အခမ်းအနားနဲ့ကျင်းပမှာဖြစ်ပြီးမယ်လေနေမျိုးတော်များများမှာတော့အာဇာနီနေ့အခမ်းအနားကျင်းပခွင့်မရဘူးဆိုပြီးတော့ဒီအာဏာပိုင်တွေကတားမြစ်ပိတ်ပင်မှုတွေလှုပ်ဆောင်နေတယ်ဆိုကျွန်တော်တို့သိရပါတယ်။ဒါနဲ့ပတ်သက်လို့တော့ပြည်စုံကတော့ဘန်ကောက်ရုံးကနေပြီးတော့ကုစုံဝင်းလိုင်ကနေပြီးတော့ဆက်သွယ်မေးမြန်းထားပါတယ်ခင
်ဗျ။ဟုတ်ကဲ့ပါ။မြန်မာနိုင်ငံဗြိတိရှ်လက်အောက်ကနေလွတ်လပ်ရေးရရှိဖို့အတွက်ကြိုးပမ်းကြရင်းအသက်ပေးစည်တဲ့သွားကြတဲ့လွတ်လပ်ရေးဖခင်ကြီးတွေရဲ့ကျေးဇူးတရားကိုမမေ့သင့်တာကြောင့်အရင်လွတ်လပ်ရေးရပြီးစအချိန်တုန်းကလိုပဲနိုင်ငံတော်အကြီးအကဲတွေကအခမ်းအနားကိုတလေးတစားနဲ့ဥဆောင်တက်ရောက်တဲ့လို့တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တဦးလည်းဖြစ်RNDP ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာအေးမောင်က VOA ကိုပြောပြပါဗျ
။လွတ်လပ်ရေးရဲ့ဖခင်ကျေးဇူးချင်ကိုနော်ကျေးဇူးမမေ့ဘူးဆိုရက်ကျွန်တော်တို့ကအစင်လာကောင်းကိုလူငယ်မျိုးဆက်တစ်ပြည့်တိပါပဲဒါလွတ်လပ်ရေးချုပ်ချာနာကိုနော်ကျွန်တော်တို့ကတလက်မှမှနော်ဒါအကြမခံဘူးဆိုရက်စိတ်သက်ဖို့ဗျာဒီဒေသတရှိတရှိနေတဲ့ပြည်နိုင်ငံရဲ့အခြေအနေကိုကကျွန်တော်တို့ကပြကြနိုင်နေသွားဆိုဒါတွေကိုလက်ဆင့်ကမ်းပေးဖို့တာဝန်ကျွန်တော်တို့နော်အသက်ကြီးတဲ့ပုဂ္ဂိုလ်တွေတာဝန်ယူထားကြတဲ့ပုဂ္ဂိုလ်တွေမှာရှိပါတယ်အဲ့ဒါကြောင့်နော်ကိုယ်နဲ့ပြောလို့ရှိရင်ဟိုလွတ်လပ်ရေးဖခင်လက်ထက်ကစပြီးတော့နော်ဒီကိုရုံကချက်ခဲ့တဲ့နိုင်ငံတော်ကြီးကြီးတွေရဲ့နော်ဒါတပ်ပေါ်လို့တော့အမှတ်တရအနေနဲ့ပြန်ချိန်တင်ပါတယ်တပ်မတော်မှာလည်းပဲအစင်လာရှိခဲ့တဲ့ပုဂ္ဂိုလ်တွေတူပြီးတူတော့ကကွေးဦးစည်းချုပ်လုတ်ခဲ့တဲ့ပုဂ္ဂိုလ်တွေကိုအမှတ်တရပြန်ချိန်တင်တယ်လို့ခုနလိုခေါင်းဆောင်တွေကိုလည်းပဲအမှတ်တရဖြစ်အောင်တို့ကျွန်တော်တို့ချက်တင်ပါတ
ယ်။ရန်ကုန်မြို့အပြင်တခြားနယ်မြို့နယ်အသီးသီးမှာလည်းအာဇာနီနေ့အခမ်းအနားတွေကျင်းပဖို့စီစဉ်သူတွေကိုအာဏာပိုင်တွေကအကြောင်းမျိုးမျိုးပြပြီးတော့ပိတ်ပင်တားဆီးမှုတွေလှုပ်ဆောင်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတာပါ။အရင်အာဏာရှင်ဟောင်းဦးနေဝင်ဦးဆောင်တဲ့ဒေါ်လာရေးကောင်စီကကျောင်းသားသမဂ္ဂအစအဦးကိုဖြိုခွဲဖျက်ဆီးပြီးတော့ကျောင်းသားကောင်းဆောင်တွေကိုတပ်ဖြတ်ဖမ်းဆီးထောင်ချခဲ့တဲ့နေ့7 July နေ့နှစ်ပတ်လည်အခမ်းအနားကျင်းပဖို့စီစဉ်သူကျောင်းသားကောင်းဆောင်တချို့ကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့တဲ့အခြေအနေတွေလည်းရှိခဲ့တာပါ။ဒါကြောင့်လဲအခုလိုဒီမိုကရေစီအသွင်ပြောင်းကာလမှာဖန်စီထင်းသိမ်းမှုတွေကန့်သက်ချုပ်ချယ်မှုတွေလှုပ်ဆောင်ပြီးတော့နိုင်ငံတော်ရဲ့ဂုဏ်သိက္ခာမထိခိုက်အောင်တည်ထားဖို့88မျိုးဆက်ចောင်းသားကောင်းဆောင်တူဦးဖြစ်သူကိုကိုကြီးက VO ကိုပြောပြပါတယ
်။အဲကျွန်တော်တို့လည်းအဲ့တော့လည်းပတ်သက်လို့တော့ဟိုဟာလေးစိုးရင်လည်းစိုးရင်လည်းဆိုတော့ကတစ်ဖက်ကဒီလုံခြုံရေးစုတော့ကနေပြီးတော့ကင်တွယ်တဲ့ပုံစံလွန်ကဲလို့ရှိရင်ကျွန်တော်တို့ဒီဒီမိုကရေစီပြည်ပြောင်းလဲရေးသွားနေပါတယ်ဆိုတော့ဒီနိုင်ငံတော်အတွက်ပေါ့လေနည်းနည်းနိုင်ငံကအမြင်မှာထိခိုက်မှာတော့ကျွန်တော်တို့လည်းစိုးတယ်။အားလုံးလည်းဆိုတော့ကျွန်တော်တို့ဒီ7 July မှာတော့ကတားဆီးတာတွေဖမ်းဆီးတာတွေလုပ်ခဲ့တဲ့ဟာရောတော့ဒီအခြေအနေတွေကတော့ကျွန်တော်ထင်တယ်ဒါတာဝန်ရှိတဲ့သူတွေအနေနဲ့ဟိုနိုင်ငံရဲ့ပုံရိပ်ကိုကောင်းအောင်ဟိုဝိုင်းပြီးတော့စဉ်းစားတင်တယ်လို့မြင်ပါတယ
်။နှစ်စဉ် July 19ရက်နေ့အာဇာနီနေ့ရောက်တိုင်းအာဇာနီကြီးတွေကြာဆုံးခဲ့တဲ့အချိန်မှာမြို့တိုင်းနယ်တိုင်းမှာအိုးအော်ဆွဲဂုဏ်ပြုလေးရှိသလိုနိုင်ငံတော်အကြီးအကဲကိုယ်တိုင်ကဥဆောင်ပြီးတော့အာဇာနီဘိမှန်မှာလွမ်းသူပန်းဝေချတဲ့အစဉ်လာရှိခဲ့ပေမဲ့လည်းခေတ်ဆက်ဆက်တက်လာတဲ့အာဏာရှင်အစိုးရတွေလက်ထက်မှာအာဇာနီနေ့ဟာတဖြည်းဖြည်းနဲ့မေ့မိန်လာနေပြီဆိုတဲ့ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတာပါ။ရန်ကုန်မှာကျင်းပမယ့်အာဇာနီနေ့အခမ်းအနားကိုတော့နိုင်ငံတော်ဒုသမ္မတဦးဆိုင်မောက်ခံတက်ရောက်မှာဖြစ်တဲ့အကြောင်းအစိုးရကတရားဝင်ကြေညာချက်ထုတ်ပြန်ထားပါတယ်။လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့တမိဖြစ်သူမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကတော့မိသားစုတွေအတွက်စီစဉ်ထားတဲ့အချိန်မှာအာဇာနီပေးမှာမှာလွမ်းသူပန်းဝေချမယ်လို့အနေဒီပြောခွင့်ရပုဂ္ဂိုလ်ဦးညောင်ဝင်းကပြောပြပါတယ
်။နေ့စုံဆုံးကမ်းမယ်။နောက်ပြီးတော့နိုင်ငံတော်ကကျင်းပတဲ့အာဇာနီနေ့အခမ်းအနားမှာပါတီအနေနဲ့တော့ဒေါက်ဆာစုကြည်မပါဘူး။ပါတီက9ယောက်တက်မယ်။အဲ့တော့မိသားစုပန်းဝေချတဲ့အခမ်းအနားမှာဒေါက်စုပါလိမ့်မယ်။နောက်ကျွန်တော်တို့ဖွဲ့ချုပ်ရုံးမှာစုတော်နဲ့တာပို့တာကျွန်တော်တို့အဲ့ဒီအချိန်ပေါ့ဆယ်နှစ်သုံးသပ်ပါမယ်အဲ့ဒါတွေလုပ်မယ်နောက်ခန္ဓာလုပ်မယ်သံတမန်တွေလည်းဖိတ်ထားတယ်နောက်ပညာချက်လေးတခုဆုံးပါပေါ့နော်ဟိုအာဇာနီနေ့နဲ့ပတ်သက
်ရန်ကုန်မှာကျင်းပမယ်အာဇာနီနေ့အခမ်းအနားတက်ရောက်ဖို့အတွက်နိုင်ငံရေးပါတီချုပ်ကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖိတ်ကြားထားပြီးနိုင်ငံတော်အစိုးရကဖိတ်ကြားတာမဟုတ်ဘူးလို့သိရပါတယ်ခင်ဗျာ